်ပြောမယ်2021တုန်းကတော့ပွင့်ပွင့်လင်းလင်းပြောကြဆိုဆိုရင်ကျွန်တော်သတင်းစုတွေယူရေးခဲ့ရပါတယ်တိုက်ပွဲသတင်းတွေဖန်ဆီးတဲ့သတင်းတွေထောင်ချတဲ့သတင်းတွေစီးတဲ့သတင်းတွေအကုန်လုံးအနှိမ့်ထိုင်အောင်သတင်းတွေကြီးပဲလို့ဆိုရတော့ရဖြစ်နိုင်ရင်တော့2021မှာအဲ့လိုအဖြစ်မျိုးကလွတ်ပြီးတော့သတင်းကောင်းလေးပါလေရေးရင်တော့ရဥပမာဖြစ်စီးပွားရေးတိုးတက်ဖွံ့ဖြိုးတာတို့ညဉ့်ညံ့ရတာတို့ပြည်သူတွေပျော်ပျော်ရွှင်ရွှင်သူတို့ဆန္ဒကိုဖော်ထုတ်ပြီးတော့မေဆန္ဒပေးကြတာတို့ပါတို့ဆရာဘယ်လိုမျောလင်းလဲဆင်အဲ့လိုဟာမျိုးရရလိမ့်မယ်လို့ထင်သလား
ကြားကျင်တာရဲ့ကြားသင့်တာရဲ့ကြားနေတာရဲ့ကြားနိုင်တာရဲ့ဒီမျိုးပဲပြောရမှာပါဆရာအဲ့ဒီတည်းမှာမကြားနေတာကဆက်ပြီးတော့ကြားမယ်သဘောရှိမယ်ထင်ပါတယ်ဆရာနော်ဖန်စီထောက်ချတာတွေဆက်လက်ပြီးတော့ဆန္ဒပြနေကြတာပြည်သူခုခံရေးတပ်ဖွဲ့လို့ပျောက်ကြားသဘောတိုက်ခိုက်နေကြတာတွေကလည်းဆက်လက်တိုက်ပွဲဝင်နေကြလိမ့်မယ်အဲဒါရင်းနဲ့ဒီနေ့ပဲဆောက်ဖို့တော့အများကြီးခက်လိမ့်မယ်။ဘာကြောင့်လဲဆိုတော့အခုလိုငြိမ်းငြိမ်းရေးတိုးချဲ့မယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုပြောလိုက်တာကတစ်ဖက်စစ်မျက်နှာမှာရန်နာထားပြီး PDF တွေကိုဖြည့်ဖို့အတွက်လောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်းသားတွေဘက်ကလည်းစဉ်းစားလာမယ်လို့ကျွန်တော်ထင်ပါတယ
်။ဒီလိုအခြေအနေတင်းမာနေလို့အနာသိငယ်စစ်ကောင်စီအတွက်ကဘာများအကျိုးပိုထုမလဲဆိုတာကျွန်တော်စဉ်းစားမိရဆရာ။သူတို့ရဲ့ interest ကဘာရှိလဲလို့ဆက်လက်နေတော့
နိုင်ငံရေးလို့ပဲယူဆရတာပေါ့နော်ဆရာအထူးသဖြင့်ဟိုကျွန်တော်တို့ဒီအကူပြောင်းတွေမှာဂျုံကတတ်တဲ့အတိုင်းပဲအာနာလက်လို့ဆုံးရှုံးရတဲ့ခါမှာအာလာလက်လို့ဆုံးရှုံးရတဲ့အဖြစ်နဲ့နေဖို့ခက်တာတက်ကောင်းဆောင်တွေကတက်ထွက်ကောင်းဆောင်တွေပေါ့အထူးသဖြင့်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဲ့ဒီလိုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်အာနာတော်မှပဲမရဘူးပေမဲ့လို့နိုင်ငံရေးအနေနဲ့လှုပ်ကြတဲ့တချို့ပါတီငယ်လေးတွေကလည်းသူတို့အတန်လေးတွေသူတို့ပါချင်တာပေါ့အဲဒါကြောင့်မို့လို့အာနာသိန်းတဲ့အဖြစ်ကိုရှေ့ရှုသွားတဲ့ဟာဖြစ်လာတယ်အစောတည်းကလည်းဘုဂျုံမူကြီးမင်းအောင်လိုက်ကဩဂတ်မှာကျင်းပတဲ့ပင်လုံညဉ့်ဉိုင်းညီလာခံမှာပီယာစနစ်ကိုသွားဖို့ဒီပါတီပြောလာတယ်ဒါတွေအားလုံးဟာတက်နဲ့ပေါင်းပြီးတော့အာနာရယူရေးမဟုတ်ဘူးဆိုရင်တော့အာနာနဲ့ပို့ပြီးနီးစပ်သွားနိုင်အောင်ကြိုးပမ်းချက်ပါပဲဒါကအဓိကကြားလိုက်မယ်ထင်တယ်ပြောမပြတဲ့ချက်တစ်ချက်ကတော့မိမိပေါ်မှာအရေးယူလာပြီးနိုင်ငံကခုံရုံးတင်မှာကိုကြောက်တဲ့အတွက်ကြောင့်ကာကွယ်လူတို့ကြောက်စိတ်ပေါ့ဒါကလည်းထုတ်ဖို့မပြောတဲ့အချက်တစ်ချက်အနေနဲ့ပါပဲလို့ကျွန်တော်ကတော့ဒီလိုထင်တယ်ဆရာကြီ
း
ကြောက်ဘလို့ထင်လဲဆရာ
သူတို့ကဒီလိုဆက်လုပ်နေလို့ကခုနကဆရာပြောခဲ့တဲ့အာနာမရဘူးတဲ့လူတွေအာနာရကျင်တာတို့သူတို့အနေနဲ့အာနာဆွန်းဆွန်းရတာကိုပြန်လဲလူကျင်တာတို့အဲ့ဒီဆန္ဒတွေကောင်းကောင်းမွန်မွန်နဲ့ပြည့်မြောက်ပါမလားနောက်ပြီးတော့နိုင်ငံတကာရဲ့အရေးယူခံရမှာကိုလို့လည်းပဲအနာကမဆင်းပြေတော့ဘူးဆိုလို့ကောတစ်သက်လုံးနေလို့ရမှာလားတစ်ချိန်ချိန်မှာအပြောင်းလဲဖြစ်လာမှာပေါ့ဆိုတော့ဒီချိန်မှာအဲ့လိုသူတို့ပို့ပြီးတော့တင်းကျပ်နေခြင်းအပြင်သူတို့ဘက်ကကောင်းကျိုးတဲ့ဆိုးရွားတာပြန်ဖြစ်တယ်လို့တွေးရင်လည်းတွေးရဖြစ်မနေဘူးလား
ဟုတ်တယ်ဆရာရဲ့ဟိုသူတို့ဘက်ကကြည့်တဲ့အခါကျတော့သူတို့ကဒီလောက်ထိစတင်ခံရမယ်လို့မထင်ထားဘူးအခုအချိန်ထိလည်းသူတို့ကိုထောက်ခံနေကြတယ်လို့ထင်နေတဲ့ပုံကိုယ်တွေရတဲ့အများကြီးရှိသေးတယ
်ဟုတ်ရဲ့လားဆရာအဲ့ဒီကိစ္စတကယ်သူတို့ကိုထောက်ခံနေလို့သူတို့တကယ်ပဲထင်နေကြတာကိုဖြစ်သူဆိုတော့သူတို့ဟာတိုင်းပြည်ရဲ့အခြေအနေမှန်နဲ့အလံဝေးနေတယ်လို့ပြောမလားပဲ
အခြေအနေမှန်နဲ့တကယ်အဖြစ်တည်နဲ့အလံဝေးနေတာ2015မှာလည်းကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒီချိန်တော့ဝင်းကြီးစင်းနဲ့နီးစပ်တဲ့ပုံကိုယ်တယောက်ကပြောပြတာဆိုလို့ရှိရင်တော်နိုင်ငံကြီးတခုသွားနေတဲ့အချိန်မှာသူတို့ကတေချာပေါက်နိုင်မယ်ဆိုပြီးတော့မနေ့ကမနေ့ကမှစုံကြအောင်ဆိုပြီးပဲပြတဲ့နေ့မှာဝန်ကြီးတော်ကအဲ့လိုပြောခဲ့တယ်။နောက်နေ့ကျတော့မနေ့စာတော့ဆင်းပြီးမစားနိုင်ရှာတော့ဘူးလို့ပြောတယ်။နော်ပျော်ပျော်ပါးပါးစားကြမယ်ဆိုပြီးတော့ပေါ့အောင်ပွဲခံကြမယ်ဆိုပြီးတော့တန်တဲ့ချိန်ကသူတို့ဘေးမှာဝန်းရံနေကြတဲ့လူတွေကပျောက်ပြီးတယ်။နော်အားတဖြည်းဖြည်းနဲ့ဖြစ်သွားမှာပါ။အဲဘုကြုံကြီးတို့ထောက်ခံနေကြပြီဆိုတဲ့လူတွေကအများစုဖြစ်နေကြတယ်ပေါ့နော်သူတို့ဘေးမှာဒီလိုလူတွေနဲ့ပဲရွေးပြီးပေါင်းတလားလို့တောင်းပြောရမလို့တောင်းလို့တောင်းဖြစ်နေတယ
်ဟုတ်ပါဟုတ်ပါနိုင်ငံတကာကတော့ပြန်လဲသိမြရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့ဆိုတာဟာအဓိကထားပြီးတော့ပြောနေကြပါတယ်ဒါဟာသိဖြစ်တဲ့ကိစ္စပေါ့လေအကောင်ဆုံးအဖြေရှာနည်းရယ်ချိုးအာဖရိကနိုင်ငံတွေမှာလည်းပဲကုလသမဂ္ဂတို့ကြောင်းဝင်ပြီးတော့ကိုစစ်စစ်ရေးတွေလုပ်ပေးနေပြီကျွန်တော်စီမှာဘာကြောင့်မဖြစ်နိုင်ဘူးလဲစဉ်းစားကြည့်တဲ့တင်တစ်ချိန်ထဲမှာနိုင်ငံတကာဒီအတွက်တွန်းအားပေးနေကြတယ်အဓိကအာဆီယံကိုပဲခြေတန်းတင်ပြီးတော့တွန်းနေကြတာပေါ့ဆရာနိုင်ငံတကာကအခုအာဆီယံတောင်းဆိုထားတဲ့သဘောတူညီချက်၅ချက်ကိုလည်းပဲစစ်ကောင်စီဘက်ကလက်မခံတော့ဆင်မတိုးတာဖြစ်နေတယ်အခုခွန်ဆန်းရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်သူကလည်းဘာများစစ်တူပြီးဆောင်ရွက်နိုင်ခဲ့တယ်လို့ဆရာက ရမိတယ်သုံးသပ်မိတယ
်စစ်ကောင်းဆောင်ဒီမှာကတော့သူတို့လုံးမဲ့အစီအစဉ်ရှင်းရှင်းလင်းလင်းရှိထားပြီးသားလို့ကျွန်တော်ကတော့ဒီလိုထင်တယ်အဲ့ဒါကတော့ penalty ကောင်းဆောင်တွေကိုအချင်းချလိုက်မယ်ပြီးပြာစနစ်သွားမယ်ပုံဖော်မယ်အဲအဲ့ဒီလိုအစ်စ်ကြလို့ရှိရင်တော့အာဆီယံအထူးကိုယ်စားလှယ်ကနေညီနိုင်ရွှေ့နှွေးပေးပါဆိုတာမျိုးအဲသူကလုပ်နိုင်တယ်ပေါ့နော်ဆိုတော့မာဗျာတစ်ခုလုံးကလည်း2010တုန်းကလိုပဲနော် NLD ကောင်းဆောင်တွေကိုအကျဉ်းချခြင်းအဖြစ် NLD ဟာသူ့ဘာသူသပိတ်မောက်ပြီးတော့သူတို့လုပ်ပဲပြီးအားစနစ်နဲ့ရွေးကောက်ပွဲတွေမှာဘုံဝင်အောင်လို့နော်ဒါကတော့တရားမဝင်ကြီးညာတာတဲ့သူစိတ်နဲ့သူမဝင်ဘူးဆိုရင်သူတို့အတွက်ပူကောင်းတယ်ဆိုရဲအတွက်ချက်ချက်တွေကလည်းသူတို့မှရှိပြီးသားလို့ကျွန်တော်ကတော့ထင်တယ်။
ဒါပေါ့အဓိကတော့သူတို့အဲ့ဒါကိုမျှော်မှန်းထားမှာပေါ့လေ
။ဒါပေါ့အဲ့တော့ခုနပြောတဲ့အာဆီယံသဘောတူညီချက်ကိုကျွန်တော်တို့ကလက်ခံပါတယ်လုပ်ပါတယ်ဆိုတာကလည်းအချိန်ကာလမိမိဘက်ကခြေလှမ်းနေအတော်တန်ပြည်ပြင်းသွားပြီဆိုလို့ရှိရင်အဲ့ဒါနောက်ထပ်ဆက်လာမှာပေါ့နော်။ဒါကိုဘလို့တားဆီးမလဲဆိုလို့စဉ်းစားထားချက် NUG နဲ့အတိုက်ခံအားစုမှာရှိပြီလားစပြီးပြောနေပြီလားဒီဥစ္စာကိုအာဆီယံနေကိုပြောနေပြီလားအမေရိကန်နိုင်ငံကြီးဝင်ကြီးတွေနော်ဆွေးနွေးတဲ့အထက်မှာပါနေပြီလားဒါတော့ကျွန်တော်တို့မသိရဘူ
းအဲဒါစစ်ကောင်စီဘက်ကတွတ်ထားပါလေသူတို့စင်ထားရေ
ဒါကတော့ကျွန်တော်တို့ကသူစဉ်းစားထားတယ်လို့
မှန်ဆကြည့်ရပါလေအဲ
ပတ်စပြီးသုံးသပ်ကြည့်ရတာပေါ့နော်ချက်လက်တော်ရဖို့ဆရာလည်းသိတဲ့အတိုင်းပဲကျွန်တော်သတင်းသမားတွေအတွက်လည်းတက်ခသတင်းရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ
်ဟမ်ဒါမှမဟုတ်ကျွန်တော်အဲ့လိုလုံလိုက်ရင်တော့သူတို့စင်ထားတဲ့အကွက်ကိုပြည်သူကလက်ခံမှာမလား NLD ကိုလုံးဝမဝင်စီခြင်းဘူးဘေးဖယ်လိုက်တဲ့ဆိုကြပါအောင်တော့ဆိုမဲ့ပြည်သူလူထုကဒီမိုကရေစီလိုချင်တဲ့လူအများစုကအခုလောလောဆယ်မှာ NLD ကိုပြန်လဲအနာအနှင်းရေးအတွက်တိုက်ပွဲဝင်နေရတာမဟုတ်ဘူးကျွန်တော်သိတာတော့သူတို့ဒီမိုကရေစီဆုံးဆုံးသွားတယ်အထူးသဖြင့်လူငယ်တွေဟာသူတို့ဘဝလုံးဝလမ်းပိတ်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီမိုကရေစီကြီးတွေလုံနေကြတာဆိုတော့ပြည်သူတွေကျေနပ်ပတ်မလားအဲ့ဒီတွေကသူတို့လုံလိုက်
ဟာပဲကျေနပ်ပတ်လဲဆရာရေပြည်သူအများစုကဘလုံးမစစ်တပ်နဲ့စစ်တပ်ဦးဆောင်တဲ့နိုင်ငံရေးပါတီတွေကအာဒါရလာတာကိုကျေနပ်လက်ခံနိုင်ကြမှာမဟုတ်ဘူးကျွန်တော်တို့ဂေါ်လာပေါ်ရတွေမှာ2020အောက်တိုဘာလတုန်းကသူတို့လေ့လာသွားခဲ့တယ်ဒေါန်ဆန်းစုကြည်ပေါ်ပြည်သူလူထုယုံကြည်မှုက82ရာခိုင်နှုန်းရှိတယ်ဒါကမဲပေးတဲ့ချိုးထက်ကုန်များနေရာခိုင်နှုန်းအင်မတန်ကြီးမားပါတယ်ဒေါန်ဆန်းစုကြည်ပေါ်ယုံကြည်မှုပေါ့နော်ဆိုတော့ဒေါန်ဆန်းစုကြည်ကိုခြံလက်ပြီးတော့စစ်တပ်ကပဲဖြစ်စေဒီမိုကရေစီအင်အားစုတွေကပဲဖြစ်စေဆောင်ရွက်လို့မြန်မာနိုင်ငံကြီးကမရနိုင်ပါဘူးငင်းချမ်းကြီးခီးစဉ်ကိုလည်းသွားလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နေခဲ့တဲ့ကာလတွေအတွင်းနဲ့ပြည်သူတွေနဲ့စကားပြောတယ်အစိုးရဝန်ထမ်းတွေနဲ့စကားပြောတယ်เนาะကျွန်တော်လူပေါင်းမျိုးပေါင်းစုံနဲ့စကားပြောရင်းနဲ့ဒါကျွန်တော်ဖြစ်မြင်ချက်ဖြစ်လာတာပေါ့နော်ကျွန်တော်တို့ကျွန်တော်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒါကျွန်တော်နဲ့မပတ်သက်ဘူ
း
လူတို့ရဲ့သဘောထားပဲကြာ
အဲ့လိုအခြေအနေမျိုးမှာစစ်ကောင်စီကသူတို့အစည်းအဝေးရွေးကောက်ပွဲလုပ်မယ်ရွေးကောက်ပွဲလုပ်မယ်လဲဆိုတာလဲသူတို့လည်း2020နှစ်တောင်မှပါဘူး23 August ဆိုတော့23ရက်သုံးခုနှစ်ပုံကုန်ပြီပေါ့အဲ့ဒီအချိန်မှာမှလုပ်မယ်ဆိုတော့အဲ့ဒီလုပ်လာတဲ့ရွေးကောက်ပွဲကလည်းဘယ်လိုပြီးတော့ credibility ရှိရမလဲသိကုန်တစ်ခါရှိတဲ့ရွေးကောက်ပွဲဖြစ်ပါမလဲနိုင်ငံတကာကရောလက်ခံပါမလားပြည်သူလည်းလက်မခံဘူးဆိုတော့တိုင်းပြည်အခြေအနေကတော့ဒီလိုပဲဆက်သွားနေဦးမလားဒါစိုးရင်စရာပဲပေါ့ဆရာ
အမှန်ပဲဆရာဆိုရင်လည်းကျွန်တော်လည်းဆိုရတယ်ဒီတိုင်းသွားလို့တော့မဖြစ်သီနားလည်းကြားတဲ့စီပွားရေးသမားတွေအလုပ်လုပ်လို့မရဘူးဆိုတာကိုသိသွားကြတဲ့စီပွားရေးသမားတွေလည်းအများကြီးရှိတယ်ဒါပေမဲ့အခုလိုပေါင်းစားလို့ရနေတဲ့စီပွားရေးသမားတွေကလည်းငါဘူချုပ်ရပါတယ်ဖြစ်သွားမှာပါဆိုပြီးဒါတွန်းကြမဲ့ဒုတိယလည်းအများကြီးရှိတယ်ပြည်ထဲမှာကဆိုတော့ကျွန်တော်တို့နားလည်ထားချက်အရာပေါ့နော်ဗနေသမားတယောက်အနေနဲ့ပြောရရင်တော့မြန်မာနိုင်ငံကဒီတိုင်းဆက်သွားလို့လူရဝင်တဲ့နိုင်ငံတနိုင်ငံဖြစ်ဖို့အင်ပါတန်ဖြစ်ပါတယ်။ပညာရေးစီးပွားရေးတန်တဲ့အရေးကိစ္စတွေအကုန်လုံးအခုဆိုလို့ရှိရင်ကျွန်တော်ရှားဝင်တငယ်ချင်းတွေကနေသိရတာဆိုလို့ရှိရင်အဲကျမကြီးဝင်ကြီးဌာနရဲ့ပုံမှန်အလုပ်တွေကိုလုပ်ဖို့ဆိုတာအင်ပါတန်ကိုခက်ခဲတယ်။အခြေအနေကိုရောက်နေတယ်။ဒီတိုင်းတိုင်းဒီကဒီတိုင်းဆက်သွားလို့ရတော့မဖြစ်နိုင်ဘူးဒီကောင်းဆောင်မှုနဲ့သွားလို့ကတော့မဖြစ်နိုင်ဘူး
ပဲဖြစ်တယ်ဆရာကြီ
းဟုတ်ကဲ့ကျွန်တော်စုတောင်းတာတစ်ခုပဲရှိပါတယ်ဗျာနိုင်ငံတကာအနေနဲ့မြန်မာပြည်သူတွေကိုစာနာမှုအကူအညီတွေဘဝအခက်အခဲတွေကြားရမှာတော့လူလကူထောက်ပံ့ကူညီနိုင်ကြပါစီလို့ပဲစုတောင်းရမှာပါဆရာ
ဟုတ်ပါတယ်ဆရာမကြခင်ကဒီအာဆီယံအထူးကိုယ်စားလှယ်နော်ကမ္ဘောဒီးယားနိုင်ငံကြီးဝင်ကြီးပြီးတော့ကမ္ဘောဒီးယားဝင်ကြီးချုပ်သွားတဲ့အခါမှာရလာတဲ့အထက်မှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဆွေးနွေးပွဲဝိုင်းလေးရတော့ပွင့်သွားတဲ့သဘောမျိုးကျွန်တော်တို့သတင်းထဲမှာကြားလိုက်ရတာပေါ့နော်ဆိုတော့ဒါလေးပုံမှန်ဆက်ပြီးတော့လောက်ကင်သွားနိုင်ရမယ်ဆောင်ရွက်သွားနိုင်ကြမယ်ဆိုရင်တော့အ ਨੇ ဆုံးကြက်တဲ့ကြုံရတာလေးတက်လာတာပေါ့ဒါပေမဲ့တကယ်ပြဿနာကြီးတွေကိုတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမလုပ်နိုင်ဘူးဆိုရင်ပုံမှန်ပြရှေ့ရောက်နိုင်ဖို့အကြောင်းမရှိပါဘူး